တနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာလုံချုံရေးချီနေကြောင်ပယ်ဖြတ်ထားတဲ့မဲဆန္ဒနယ်မြေတွေမှာကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့စမတော်ကလူလားကြောင်ပြောဆိုလိုက်တဲ့သတင်းကိုသင်ပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါလွတ်လပ်မျှသတဲ့အခြေအနေမရှိဘူးဆိုပြီးရွေးကောက်ပွဲတွေမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ဖြတ်ခဲ့တဲ့အထက်မှာအများဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီစင်ပါလကုံနောက်ဆုံးထားပြီးတော့ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့အေးရခိုင်လက်နက်ကန်ဖွဲ့ကနေနိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်စိုက်သွင်းလိုက်တာပါ။မဲဆန္ဒရှင်တွေနဲ့လှုပ်တော်ကူစလဲလောင်းတွေအခွင့်အရေးမဆုံးရှုံးအောင်ရပ်ဖြတ်ရွေးကောက်ပွဲတွေကျင်းပဖို့အစိုးရနဲ့တမတော်ကိုစိုက်သွင်းစားပြီးရွေးကောက်ပွဲကျင်းပနိုင်အောင်တည်မြဲတဲ့အခြေအနေတွေရရှိရေးပူးပေါင်းဆောင်ရွက်ကြဖို့ဆန္ဒရှိကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကန်ဖွဲ့နဲ့တိုက်ပွဲတွေဆက်တိုက်ဆူဆူလို့ဖြစ်ပေါ်နေတဲ့တမတော်ဘက်ကတော့ထုတ်ပြန်ချက်ကိုကျူးဆူခဲ့တာပါ။ရခိုင်ပြည်နယ်ပါဝင်လက်နက်ကန်ပြည်ပခတ်တွေကြောင့်တည်ငြိမ်မှုမရှိတဲ့နေမြေတွေမှာရပ်ဖြတ်ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဆောင်ရွက်ဖို့ရည်ရွယ်စားကြောင်းလဲတမတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူဂျုတ်စုံမင်းထွန်းက VOA ကိုပြောပါတယ်
။တမတော်အနေနဲ့တော့ကျွန်တော်ဒီပါတီစုံသူတွေထွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတရေးကောက်ပွဲဖြစ်ဖို့သက်ဆိုင်ရာမဲဆန္ဒနဲ့လည်းမဲပေးနိုင်ရေးအလေးထားတယ်ဆိုတာကိုကျွန်တော်တို့တမတော်ကာကွယ်ချုပ်ကလည်းအမြဲတမ်းပြောခဲ့တာရှိတယ်။တမတော်သဘောထားလည်းအဲ့ဒါပဲ။အဲကြောင့်မို့ကျွန်တော်တို့ကဒီထောက်ပြန်ချက်ကိုတော့ကြိုးစားတယ်။ဒါနဲ့ပတ်သက်ပြီးတော့ကြာပြီးရင်ရှမ်းပြတ်မှာလည်းကျွန်တော်ရွေးကောက်ပွဲပြည်လူ့အတိုင်းတရားမျှမိုင်းကြိုင်လို့လည်းမှာကြားတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့အသက်နိုင်ဆုံးပေါ့နော်။ဒါနဲ့ပတ်သက်ပြီးညှိနှိုင်းဆောင်ရွက်သွားဖို့ပေါ့လို့လည်းကျွန်တော်ကတည်းလို့ထင်မြင်ပါတာ။ဒါနဲ့ပတ်သက်ပြီးလည်းကျွန်တော်ထောက်ပြန်ချက်ကိုပေါ့ဟိုထောက်ပြန်ပေးပါမယ်ဗျ။
တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့လွတ်လပ်မျှသတဲ့အခြေအနေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်၉ခုနဲ့ကျေးရွာအုပ်စုတချို့အပါအဝင်တိုင်းနာဒေသတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့လို့မဲဆန္ဒရှင်သတန်းကျော်မဲမပေးနိုင်ခဲ့ပါဘူး။ AA ဖွဲ့ကတော့ရွေးကောက်ပွဲမကျင်းပရသေးတဲ့မြို့နယ်တွေမှာရွေးကောက်ပွဲပြန်လည်ကျင်းပနိုင်ဖို့ဆိုပြီးတော့တဖက်သားပြည်ခတ်ရစရေးကြီးညာချက်ကိုပြီးခဲ့တဲ့နိုဝင်ဘာလ၁၇ရက်နေ့ကနေလာမယ့်ဒီဇင်ဘာ34ရက်နေ့ထိလည်းထပ်မံတက်တန်းတူထားပါတယ်။တချိန်တည်းမှာပဲရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားပြီးအစိုးရတိတ်ကိုဥဆောင်ဖွဲ့စည်းနိုင်မယ်လို့ခန့်မှန်းထားတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့တဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်သွဲဖို့ဆန္ဒရှိကြောင်းကန့်လန့်လိုက်ပါတယ်။တိုင်းသားပါတီတွေနဲ့ NLD ပါတီရဲ့ရည်မှန်းချက်တွေတူညီတာကြောင့်အနာဂတ်ပြည်ထောင်စုတည်ဆောက်ရေးမှာတက်တက်ကြွကြွပူးပေါင်းကြလိမ့်မယ်လို့မျှော်လင့်ကြောင်းလဲတိုင်းဒေသနိုင်ငံရေးပါတီ39ခုကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။